to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ2018ခုနှစ်ဧပြီလ6ရက်ဒေါက်တာနေမလခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ဒေါက်တာနေမလ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ခင်ပါခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုမမများသိစင်အောင်လည်းကျွန်တော်ကြိုကြောတင်ပြပြမှာပါအမေရိကန်မက္ကဆီကိုနယ်စပ်ကိုပြည်တော်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်2000ကနေ4000အထိပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီးရီးယားကတပ်ဖွဲ့တွေပြန်ခေါ်မယ်လို့သမ္မတထရမ့်ကပြောထားတဲ့ကြားကပဲပန်တဂွန်စစ်ဌာနချုပ်ကတော့အပြောင်းအလဲမရှိဘူးလို့ပြောနေပါတယ်။ပြည်တွင်းမှာရှိနေတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုကာကွယ်အကူအညီပေးရေးအာဆီယံနဲ့သက်ဆိုင်ရာနိုင်ငံတွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဒီနေ့မနေ့ထောက်လွှင့်ပေးမဲ့သတင်းဆောင်မတွေထဲမှာတော့မကြာခင်တုန်းကမှ NCA အပြည့်ရက်စာချုပ်မှလက်မှတ်ထိုးခဲ့တဲ့မွန်ပြည်သက်ပါတီကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမလုပ်ခင်အကျိုးလူလူဆွေးနွေးပွဲလုပ်ဖို့အစီအစဉ်နေပါတယ်
။ဒီမှာမဲ့ရက်က97ရက်ပေါ့ဗျာ။ဒီစားမှလုပ်မှာပေါ့။နောက်တကြံကြပြီးရင်လည်းကြံတဲ့နေရာမှာလုပ်ဖို့အစီအစဉ်ရှိမှာပေါ့
။အကျိုးလူလူဆွေးနွေးပွဲလုပ်ဖို့မွန်ပြည်သက်ပါတီပြင်ဆင်နေတဲ့အကြောင်းအပြည့်အစုံအပြင်အကြမ်းဖက်မှုပြဿနာကြောင့်ဆက်ဆံရေးတင်းမာနေတဲ့ပါကစ္စတန်နဲ့အာဖဂန်နစ္စတန်ခေါင်းဆောင်တွေဒီကနေ့တွေ့ဆုံကြမှာဖြစ်လို့ဒါတွေကိုအဓိကထားဆွေးနွေးမှာပါလေ။တခါမဲခေါင်မြစ်ထဲမှာဆယ်ကြီးတွေတိဆောက်ရင်ငါအရင်အမြစ်ကိုဘလောက်ထိထိခိုက်နိုင်တယ်လဲဆိုတာကိုလည်းသိရမှာပါ။နောက်ပိုင်းကျရင်လည်းဒီနွေရာသီမှာဖြစ်တတ်တဲ့အရေးပြားရောဂါတွေအကြောင်းသိရမယ့်အကြမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလာတွေကိုနားဆင်ရမှာဖြစ်ပါရဲ့ရှင်။အရင်ဆုံးတော့နောက်ဆုံးရဒီထိတ်တန့်သတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသစင်အောင်တို့ကြီးများပေးပါမယ်ရှင်။
အမေရိကန်မက္ကဆီကိုနယ်စပ်ကိုပြည်တော်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်အစီအတွဲအကြမ်းအဖြစ်2000ကနေ4000အထိလွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။သမ္မတစီးတဲ့ Air Force 1လေယာဉ်ပေါ်မှာတရင်တော့တွေ့ခွားလို့ပြောတာပါ။သူအစိုးရအဖွဲ့ရဲ့ဆိုအပြင်တရားမဝင်နယ်စပ်ဖြတ်ကျော်မှုစူးစမ်းတဲ့အစီအတွဲတိုးလာတာကိုတားဆီးဖို့နယ်စပ်တိုင်းဆောက်ပြီးတဲ့အထိတပ်ဖွဲ့တွေကိုအရင်မှချထားမယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒီတော့တင်မှာပဲနိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တခြားအမေရိကန်တပ်ဖွဲ့ဝင်တွေချထားမယ့်အသေးစိတ်အစီအစဉ်ကိုဆက်ဆွေးနွေးနေစေဖြစ်ပြီးတော့ဒါဟာနယ်စပ်တခြားကပြည်내တစ်ခုချင်းစီရဲ့လိုအပ်ချက်အပေါ်မှာအများကြီးမူတည်တယ်လို့သမ္မတအင်ဂျီရိုကရောပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။လိုအပ်သမျှအစီအတွက်ကိုပို့သွားမှာဖြစ်တယ်လို့သမ္မတအင်ဂျီရိုဒုတိယပြောခွင့်ရဟိုဂန်ကင်လီကသတင်းတော့တွေကိုပြောပါတယ်။ဖက်ဒရယ်အစိုးရရဲ့နံပါတ်1တာဝန်ကအမေရိကန်လူထုကိုအကောက်အွယ်ပေးဖို့ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့ဝင်တွေလိုရမယ့်တာဝန်ပြည်တော်စုကာကွယ်ရေးအရန်တပ်ဖွဲ့တွေကိုပန်တဂွန်ကလာစားပြီးမှလားပြည်내အစိုးရတွေကပြီးမှလားစတဲ့တကယ်အခြေခံမေးခွန်းတွေကိုတောင်းမှအခုအချိန်ထိအပြေမပေးသေးပါဘူး
။နောက်သတင်းပတ်မှလုံးမဲ့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးကိုတက်ရောက်ဖို့သမ္မတဒေါ်နယ်ထရမ့်သွားတဲ့အခါကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဖို့မျှော်လင့်မထားဘူးလို့သမ္မတအင်ဖြူရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လေသမ္မတထရမ့်နဲ့လက်တင်နဲ့မြောက်အမေရိကနိုင်ငံတွေကခေါင်းဆောင်တွေကြားဆွေးနွေးပြောဆိုဖို့အခွင့်အလမ်းတွေအများပြားရှိနေပါရဲ့။နှစ်ရကြာထိပ်သီးစည်းဝေးကိုပီရူးနိုင်ငံလီမာမြို့မှာလုပ်မှာဖြစ်ပေမဲ့နောက်သတင်းပတ်တောက်ကြာဧပြီလ23ရက်နေ့စတင်မှာပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုစစ်တပ်လွှတ်မဲ့အစီအစဉ်ကိုသမ္မတထရမ့်ကနောက်ဆုံးအဆင့်ပြင်ဆင်နေချိန်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုထားချိန်နဲ့အခုထိပ်သီးစည်းဝေးကျင်းပမယ့်အချိန်တိုက်ဆိုင်နေပါတယ်။တမ်နီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကမကြတဲ့ခင်ကပဲကြေညာထားတဲ့ကိစ္စကိုထိပ်သီးစည်းဝေးတက်မဲ့ခေါင်းဆောင်တော်တော်များများကဝေဖန်ထားတာပါ။ထိပ်သီးစည်းဝေးမှာပါတဲ့နိုင်ငံတော်တော်များများကိုယာယီကင်းလွတ်ခွင့်တွေပြုထားပေးပြီးဖြစ်ပေမဲ့အဲ့ဒီနိုင်ငံတွေဘက်ကလက်တုံ့ပြန်မယ်လို့ချိန်ချောက်ထားပါတယ်။
ဒီတဲ့နိုင်ငံမှာအာယုံကြောတိဓာတုအစိမ့်နဲ့တိုက်ခိုက်ခံရတဲ့ရုရှားတရှူဟောင်းရဲ့တမိဖြစ်သူကသူအတော်လေးပဲမြင်မြန်နလန်ထူလာနေပြီလို့ပြောပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကကျမပြန်သတိရလာတာဖြစ်ပြီးအခုတော့နေစဉ်လိုအားပြန်ပြည်လာနေပြီဆိုတာဝမ်းမြောက်ဝမ်းသာပြောချင်ပါတယ်လို့ဗြိတိသျှရတ္တဖွဲ့ကနေတဆင့်ကြာသာပရိနိထုတ်ပြန်ချက်ထဲမှာယူလိုက်ယာစကရစ်ဘယ်ကပြောထားပါတယ်။သူရဲ့ဖခင်ဖြစ်သူအသက်66နှစ်အရွယ်ဆာဂေးစကရစ်ဘယ်ကတော့စိုးရိမ်ရတဲ့အနေအထားနဲ့ဗြိတိသျှစီးရုံတစ်ခုမှာဆက်ပြီးကုသမှုခံယူနေရတော့မှာပဲ။မလ၄ရက်နေ့ကသူတို့သားဖာနှုတ်အစိမ့်နဲ့တိုက်ခိုက်ခံရတဲ့ပေါ်ဒီတိန်ကရုရှားကိုဆွဆွဲထားပါတယ်။ဒီကနေ့တစဉ်အနောက်နိုင်ငံတွေနဲ့ရုရှားအကြားတန်တမန်အပြန်အလှန်နှင်ထုတ်တာတွေရှိထားပြီးဒီအချိန်နှီးဟာ1950ပြည်နှစ်တွေကရှိခဲ့မှုတဲ့စစ်အေးခေတ်ကာလကိုပြန်ထင်ရနေပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တညီတညွတ်တဲ့ရည်တည်တယ်ဆိုတာပြတဲ့အနေနဲ့ဒီတိန်အမေရိကန်နဲ့မြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့ဝင်တခြားနိုင်ငံတွေကရုရှားတန်တမန်150ကျော်ကိုနိုင်ငံတည်တည်ကနေပြန်နှင်ထုတ်ထားပါတယ်။ရုရှားကဒီတိုက်ခိုက်မှုမှာသူတို့လုံးဝပါဝင်ပတ်သက်မှုမရှိဘူးလို့အပြင်းထန်ညင်ထားပြီး နှင်ထုတ်ခံရတဲ့ရုရှားတန်တမန်အစီအတွေ့အတိုင်းအနောက်နိုင်ငံတွေကတန်တမန်တွေကိုလည်းပြန်နှင်ထုတ်ထားပါတယ
်။ဆီးရီးယားကအမေရိကန်စစ်တပ်တွေကိုပြန်ရုပ်သိမ်းမယ်လို့တမရထရမ့်ဒုတိယကြိမ်ထပ်မံပြောဆိုရနဲ့ပတ်သက်ပြီးမဟာဗျူဟာအရာဒါမှမဟုတ်အမေရိကန်မူဝါဒအရာအပြောင်းလဲရှိမှာမဟုတ်ဘူးလို့ကာကွယ်ရေးဌာနအရာရှိတွေကအခိုင်အမာပြောဆိုလိုက်ပါတယ်။ IS အကြမ်းဖက်တွေနဲ့ဇလန်အဆုံးတတ်ဖို့အချိန်ရောက်နေပါပြီ။ Syria မှာအမေရိကန်ရဲ့ပါဝင်မှုကိုထိန်းညှိလျှော့ချသွားဖို့ရှိပါတယ်လို့ဒုတိယဗိုလ်ချုပ်မှူးကြီး Kenneth McKenzie ကပြောပါတယ်။IS အကြမ်းဖက်အဖွဲ့တိုက်ဖြတ်ရေးအတွက်ဆီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်1000လောက်တပ်ဆွဲထားတာပါဆီးရီးယားကအမေရိကန်စစ်တပ်တွေကိုပြန်ရုပ်သိမ်းဖို့မကြတော့ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကအင်ဖြူရောမှာပြုလုပ်တဲ့ Baltic 3နိုင်ငံသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဗုဒ္ဓဟူးနေ့ကအင်ဖြူရောသတင်းထုတ်ပြန်ချက်မှာလည်းဆီးရီးယားမှာအမေရိကန်စစ်တပ်ရဲ့ပါဝင်မှုကိုအလင်းမြန်အဆုံးသတ်တော့မှာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ထိတ်တန့်စစ်ဖက်အရာရှိတွေကတော့ဆီးရီးယားမှာ IS အကြမ်းဖက်အဖွဲ့အရှိန်တေသွားသည့်တိုင်အမေရိကန်ရဲ့အခန်းကဏ္ဍကိုဆက်လက်ထားရှိဖို့လိုအပ်လိမ့်မယ်လို့ပြောကြားခဲ့ကြပါတယ
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိဆိုင်းတိုမီတာ32 kHz 933ဆိုင်းတိုမီတာ40 kHz 9483ညဆိုင်းတိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ငံကမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့ဆိုင်းတိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူနိုင်ပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြမနေ့ဖက်တင်များကိုတိုင်းရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဆက်နေနေကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအကောက်အွယ်ပေးရင်းနဲ့လုံလောက်တဲ့လူသားစာနာမှုအကူအညီပေးရင်းအာဆီယံအဖွဲ့အပါအဝင်သက်ဆိုင်ရာနိုင်ငံတွေအားလုံးကလှုပ်ဆောင်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့30ကြိမ်မြောက်အမေရိကန်အာဆီယံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှိတော်အခြားဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Patrick Murphy ကသတင်းတော့တွေနဲ့တယ်လီဖုန်းကနေတဆင့်လုပ်တဲ့ရှင်းလင်းပွဲအတွင်းအဲ့လိုတိုက်တွန်းသွားတာပါ။အင်္ဂါနေ့ကလုပ်တဲ့ဆွေးနွေးပွဲတွင်ရိုဟင်ဂျာအကြမ်းတဲကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာမာဖီကပြောပါတယ်။လူသားစာနာမှုအကူအညီတွေပေးပို့တာမှာဘိုးဘီတိုးတက်မှုရှိစေရေးဒိတ်ကိုအကာအကွယ်မဲ့နေတဲ့အထူးသဖြင့်ရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့ဝန်ကျင်တစ်ခုဖန်တီးပေးရေးလှုပ်ဆောင်ဖို့လိုတယ်ဆိုတာဆွေးနွေးပွဲမှာပါဝင်သူအများစုကသဘောတူခဲ့ကြတယ်လို့ဒူလက်ထောက်ဝန်ကြီးမာဖီကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာကရှုပ်ထွေးတဲ့ဝန်ကျင်အနေထားရှိနေတယ်ဆိုတာကိုအတိအမှတ်ပြုလက်ခံတာမျိုးတော့တေချာဖို့ရှိပါတယ်လို့လည်းဆိုပါတယ်ဒီပြဿနာဟာရှုပ်ထွေးပြီးရေရှည်ထစ်လာတဲ့ပြဿနာဆိုတာသိမှန်ပါတယ်မြန်မာနိုင်ငံကရွေးကောက်ခံအစိုးရဟာဒီပြဿနာကိုအမွေဆက်ခံထားရတာဖြစ်ပြီးဖြေရှင်းဖို့ရုန်းကန်နေရပါတယ်လို့အမေရိကန်ဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Patrick Murphy ကပြောသွားပါတယ်
ကြာသပတေးနေ့ကတူရကီနိုင်ငံတက္ကသိုလ်တစ်ခုမှတနတ်သမားတူပစ်ခတ်လို့ပညာရှင်၄ဦးတည်ဆုံးခဲ့ရပါတယ်ဒီတနတ်သမားဟာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ွယ်မှာပါဝင်ခဲ့တယ်လို့အစိုးရကဆွတ်ဆွဲထားတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကိုမွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကိုထောက်ခံသူတစ်ယောက်ဖြစ်တယ်လို့အဆိုပါတက္ကသိုလ်ပါမောက်ခါကပြောပါတယ်တနတ်သမားကိုအန်ကာရာမြို့အနီးကအက်စကီဆဟီးယားမြို့ကအော့စမန်ဂါဇီတက္ကသိုလ်မှာပဲအသာတကြီးဖမ်းဆီးရမိခဲ့တယ်လို့ပြည်တွင်းသတင်းဌာနတစ်ခုကဆိုပါတယ်တနတ်သမားဟာအော့စမန်ဂါဇီတက္ကသိုလ်မှာသုတေသနပညာရှင်အဖြစ်အလုပ်လုပ်ခဲ့ဘူးတယ်လို့ပါမောက်ခဟာဆန်ဂိုနန်ကပြောဆိုပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ဟာဝတ်တက္ကသိုလ်အုပ်ချုပ်ရေးရုံးမှာကျောင်းသားတွေထိုင်ကပေးမှောက်နေတာသတင်းနှပတ်ရှိပါပြီ။ဒါအပြင်ကျောင်းတွေမှာထိုင်ကပေးမှောက်မှုတွေထဲရဲ့အကြဆုံးဖြစ်ပြီးသူတို့တောင်းဆိုချက်၉ချက်ကိုတက္ကသိုလ်ကလိုက်လျောတဲ့အထိဆက်ပြီးကပေးမှောက်သွားမယ်လို့ကျောင်းသားတွေကပြောပါတယ်။တက္ကသိုလ်အုပ်ချုပ်ရေးဖွဲ့ဥက္ကဋ္ဌဝိန်းဖရက်ဒရစ်ဟာအချင်းပြတ်ချဆားတယ်လို့ကျောင်းသားတွေကဆွဆွဲပြီးနှုတ်ထွက်ပြဖို့တောင်းဆိုနေတာပါ။ဒါအပြင်အဆောင်တွေကျောင်းသူကျောင်းသားတွေအတွက်ကျောင်းဆောင်မလုံလောက်တာ၊ကျောင်းလကအထောက်အကူပေးတဲ့အပိုင်းပြဿနာတွေ၊လေမင်းဆိုင်ရာမတော်မတရားလုပ်မှုတွေကိုကင်တွယ်ဖို့မှန်ကန်မှုမရှိတာ၊ကျောင်းအုပ်ချုပ်ရေးဘိုင်းကဆုံးဖြတ်ချက်ချတာတွေမှာကျောင်းသားကိုစားပြုမှုမရှိတာတွေကိုလည်းကျောင်းသားတွေကဝေဖန်ပြောဆိုကြပါတယ်
။ American သမ္မတ Donald Trump နဲ့အချိတ်ဆက်ရှိတဲ့နိုင်ငံရေးကြံပေးကုမ္ပဏီတစ်ခုဟာ2016ခုနှစ်သမရရွေးကောက်ပွဲအတွင်း Facebook အသုံးပြုသူ88တန်းရဲ့အချက်လက်တွေကိုတရားမဝင်စုဆောင်းရယူခဲ့တယ်လို့ Facebook ကပြောပါတယ်။ဒါဟာအစောပိုင်းကသတင်းတွေမှာပြောနေကြတဲ့အရေအတွက်တန်း90ထက်အများကြီးပိုပါတယ်။ K Cambridge Analytica Company ကစူးစောင်းရယူခဲ့တဲ့ Facebook အသုံးပြုသူအရေအတွက်ဘလောက်ရှိတယ်ဆိုတာ Facebook ကအရင်ကထုတ်မပြောခဲ့ပါဘူး။ဒီကုမ္ပဏီကိုသမ္မတ Trump ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကငှားခဲ့တာပါ။ရုရှားနိုင်ငံကပံ့ပိုးပေးထားတဲ့သူတွေက American သမ္မတရွေးကောက်ပွဲအပေါ်တက်ရောက်မှုရှိအောင် Facebook ကိုဘယ်လိုအသုံးချခဲ့တယ်ဆိုတာထုတ်ပြောဖို့လဲ Facebook ကုမ္ပဏီကတွန့်ဆုတ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကဇက်တိုက်ထုတ်ပြန်ချက်တွေမှာတော့ Cambridge Analytica Company ကယူသွားတဲ့သူတို့ရဲ့အချက်ယူသွားတဲ့အထဲသူတို့ရဲ့အချက်လက်တွေပါသွားသလားဆိုတာကိုအသုံးပြုသူတွေကိုတင်းနှံလာနေမှာစပြီးအကြောင်းကြားမယ်လို့ Facebook ကဆိုပါတယ
်နောက်ဆုံးရသတင်းဝင်တွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့တာပါ VOE ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာလည်းနားဆင်နိုင်သလို VOE မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါသေးရှင်အခုတခါတော့သတင်းစာမားတွေဘက်ကိုလှည့်ပါအောင်မယ်မဲခေါင်မြစ်ထဲမှာဆယ်ကြီးတွေတိဆောက်ရင်၅မျိုးစိတ်တွေဘလောက်ဆုံးရှုံးသွားနိုင်ကြလဲဆိုတာမကြခင်သိရပါမယ်အရင်တော့ဒီပြည်ရေးငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပါစေအပြစ်ခတ်ရဆဲရေးစာချုပ် NCA ပါမကြခင်ကမှလက်မှတ်ရေးထိုးထားတဲ့မွန်ပြစ်တပ်ပါတီကမကြခင်မှာဒီလူလူတွေးဆောင်ပွဲကျင်းပနိုင်ဖို့ပြင်ဆင်နေပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပခင်မှာလူလူအကျိုးဆွေးနွေးပွဲတွေကျင်းပဖို့စစ်တပ်ရဲ့ကန့်သတ်မှုတွေရှိနေပေမဲ့လည်းမြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့တွေးဆောင်ညှိနှိုင်းပြီးတဲ့နောက်မှာမွန်ပြစ်တပ်ပါတီကစကြဝဠာတိုင်းကမှလူလူတွေးဆောင်ပွဲလုပ်ဖို့စီစဉ်နေတာဖြစ်ပါတယ်အပြစ်အဆုံကိုတော့ VOA Times ရေးဆိုင်သတင်းတောက်နိုင်ကုန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမော်လူမျိုးလိုက်မျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲမကျင်းပမီလူစုတွေ့ဆုံပွဲတရက်ကိုတကြမတိုင်မီမွန်ပြည်လပါတီဌာနချုပ်ဝန်ကျင်ရေးချောင်းပြလေတာရေးစားစခန်းမှာကျင်းပသွားဖို့မွန်ပြည်လပါတီဗဟုလမှုဆောင်ကော်မတီအရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ပါတယ်ရေးချောင်းပြလေတာရေးစားစခန်းမှာလူစုတွေ့ဆုံပွဲကျင်းပသွားမယ့်အချိန်ဒီကိုတော့မွန်ပြည်လထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်တွယ်မေးမြန်းချက်ပေါ်ခြေခံပြီးတော့မွန်တရင်အေဂျင်စီအက်ဒီတာနာပညာအောင်ကအခုလိုပြောပါတယ
်ရေးစားရွာကမွန်ပြည်နယ်တွင်းမှာလည်းရှိတယ်မွန်ပြည်ဒေသထိန်းချုပ်တဲ့ area မှာလည်းရှိတယ်ဒီစားတို့ဝယ်စင်တို့မှာလုပ်မယ်ဆိုရင်တော့ဘာမှလည်းပြဿနာမရှိဘူးတွားရေးလာရေးလည်းတိုက်အထက်ခဲကြီးမရှိပါဘူးဟိုကျမမရက်က97ရက်ပေါ့ဗျာဒီစားမှာလုပ်မှာပေါ့နောက်ကြံကြပြီးရင်လည်းကြံတဲ့နေရာမှာလုပ်ဖို့အစီအစဉ်ရှိမှာပါ
မော်မျိုးရပညာရေးဌာနရှိရာညီစားစခန်းလူစုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကနေ17ရက်နေ့အထိ3ရက်ကျင်းပသွားမှာဖြစ်တယ်လို့သူကဆိုပါတယ်မွန်ပြည်တပ်ပါတီရဲ့လူထုတွေ့ဆုံပွဲကိုနှစ်တုပ်ခွဲပြီး27ရာစုပင်လုံညီလာခံမိကျင်းပသွားမယ်လို့မွန်ပြည်တပ်ပါတီမော်လမြိုင်ဆက်ဆံရေးယုံတာဝန်ခံဘူမှုအိမန်ကမွန်ပါရာလို့ပြောပါတယ
်မြန်မာပြည်ရဲ့အတိုင်းလာတော့ပါပါတော့ကပင်လုံမီရေကတာဖိုးရင်းတော့ပါဘောကစေဖောင်
းသူပြောသွားတာကတော့တာဝန်ရှိသူတွေနဲ့ညှိနှိုင်းထားတာအဲ့ဒီဒေတာမှာနှစ်တုပ်ခွဲပြီးတော့လူထုတွေ့ဆုံပွဲပြုလုပ်သွားမယ်27ရာစုပင်လုံညီလာခံပြီးပေါ့လေအစဉ်ပြေအောင်ပေါ့လေဘူလမှုဆောင်ကော်မတီစည်းဝေးမှာသူတို့ဆုံးမြောက်ထားတဲ့ဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါလူစုတွေ့ဆုံပွဲကျင်းပရေးရှင်တွေသိရှိဖို့အတွက်မွန်ပြည်တပ်ပါတီဘူလမှုဆောင်ကော်မတီဝင်နိုင်ဝင်းလှကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကတ်တချင်းခံရတဲ့မွန်ပြည်တပ်ပါတီရဲ့အကျိုးလူစုတွေ့ဆုံပွဲစီစဉ်ဆက်လက်ကျင်းပနိုင်ရေးအတွက်ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကအမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းချမ်းရေးပူဇာနာ MRPC တာဝန်ရှိသူတွေငင်းချမ်းရေးကော်မရှင်တာဝန်ရှိသူတွေနဲ့မွန်ပြည်တပ်ပါတီတာဝန်ရှိသူတွေကြားတွေ့ဆုံညှိနှိုင်းမှုအရမွန်ပြည်တပ်ပါတီကလည်းဆုံးဖြတ်တာဖြစ်တယ်လို့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီဝင်မင်းစေယာဦးကပြောပါရစေ။
ငြိမ်းချမ်းရေးကော်မရှင်ဟောဗျာအပီကော်မရှင်ကနေပြီးတော့မွန်ပြည်တပ်ပါတီကိုလူလူတွေ့ဆုံပွဲကန့်သတ်မှုနဲ့ပတ်သက်ပြီးတော့သူကတခြားဖင်းကားချက်ပေါ့တခြား option တွေထုတ်ပေးတာမျိုးရှိတယ်ဗျ။အဲ့ဒီ option တွေကိုမွန်ပြည်တပ်ပါတီကနေပြီးတော့စီးစီဆုံးဖြတ်ချက်ရယူဖို့လိုအပ်တယ်ပေါ့လေ။မွန်ပြည်တပ်ပါတီကအဲ့ဒီစဉ်းစားချက်တွေကိုတော်လားနိုင်မဲ့နီးလန်းတွေကိုသူကစီးစီမှာဆုံးဖြတ်ဖို့ဆုံးဖြတ်ချက်မျိုးရှိပါလေဗျ။
မွန်ပြည်တပ်ပါတီအနေနဲ့၎င်းတို့ထိန်းချုပ်ဧရိယာ9နေရာမှာအကျိုးလူထုတွေ့ဆုံပွဲကျင်းပပြီးရေးမြို့မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရာထားပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပခင်မွန်ပြည်တပ်ပါတီကလည်းကျင်းပဖို့ရာထားတဲ့အကျိုးလူထုတွေ့ဆုံပွဲကျင်းပရေးကိုမလ10ရက်နေ့တုန်းကတပ်မတော်ကနေဟန်တန်းကတ်တမှုတွေရှိနေခဲ့ပါတယ်။မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပနိုင်ရေးအတွက်ပြည်ထောင်စုအမျိုးသားပြန်လည်သိမြတ်ရေးနဲ့ငင်းချမ်းရေးပူဇော်နာတာဝန်ရှိသူတွေငင်းချမ်းရေးကော်မရှင်ဖွဲ့တာဝန်ရှိသူတွေမွန်ပြည်နယ်ဆွေရဖွဲ့နဲ့မွန်ပြည်တပ်ပါတီအပါဝင်ကိုဦးပါဝင်နဲ့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီဖွဲ့တို့မွန်ပြည်နယ်ဆွေရရုံးမှာဧပြီလ9ရက်နေ့တုန်းကတွေ့ဆုံဆွေးနွေးပြီးအခုလိုကျူးလူထုတွေ့ဆုံပွဲကျင်းပရေးခြေလှမ်းစတင်လာတာဖြစ်ပါတယ်
ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာအန်စီလက်မှတ်ရေးသူးသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရခိုင်ပြည်လူမျိုးရေးပါတီ
ပြည်သူ့ပြည်ပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းနှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီရှောက်လန်းရင်းနိုင်ငံတကာသဘောထားအမြင်
ီအစီအပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ကြားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးသားတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ပဒရှင်မီပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းစာမားတွေကိုဆက်ပါဦးမယ်။ပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါခန်အဘာစီဟာဒီကနေ့ဒီအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာခိုးအောင်နေတဲ့အကြမ်းဖက်သမားတွေကအိနီချင်းအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်နှစ်နိုင်ငံကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေတာကြားပါပြီ။အခုလိုအခြေအနေမှာပါကစ္စတန်ဝန်ကြီးချုပ်အာဖဂန်နစ္စတန်ကိုတွားရင်ဘာတွေကိုအဓိကထားဆွေးနွေးဖို့ရှိပါသလဲ။သတင်းတောက်အာယာဂိုအစ္စလာမဘတ်မြို့ကနေပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတင်ပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံသမ္မတအက်ရှရဖ်ကာနီရဲ့ဖိတ်ကြားချက်နဲ့ပါကစ္စတန်ဝန်ကြီးချုပ်အဘာစီဒီနေ့တောက်စာနေမှာအာဖဂန်နစ္စတန်နိုင်ငံကိုနေချင်းပြန်သွားမယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။ကျင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးပြေလျော့စေရေးကိစ္စတွေအပြင်နိုင်ငံရေးစီးပွားရေးလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်းကြာရှည်လာပြီဖြစ်တဲ့တာလီဘန်တို့နဲ့စစ်ပွဲအဆုံးသတ်စေရေးအတွက်သမ္မတအက်ရှရဖ်ဂါနီကကြိုတင်သတ်မှတ်ချက်မှထားပဲတာလီဘန်တို့နဲ့ဆွေးနွေးဖို့လွန်ခဲ့တဲ့တလကျော်တည်းကကန့်လန့်ထားပါတယ်။သူရဲ့ခုလိုအစာပြုဆောင်ရွက်မှုအပေါ်ပြည်ရင်းမှရောနိုင်ငံတကာမှာပါကြေကြေပြန့်ပြန့်ထောက်ခံကြပေမဲ့တာလီဘန်တွေဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။တာလီဘန်တွေနဲ့ဆွေးနွေးဖို့သူရဲ့ကန့်လန့်ချက်အပေါ်အိန္ဒိချင်းပါကစ္စတန်နိုင်ငံရဲ့ထောက်ခံမှုရရှိရေးအတွက်ဝန်ကြီးချုပ်အဘာစီကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ပုံရပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်ထောက်ခံတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကအစ္စလာမဘတ်မြို့တော်မှာဂျာတာဘီနီကကျင်းပခဲ့တဲ့နိုင်ငံတကာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးညီလာခံမှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမတိမငြိမ်ဖြစ်နေတာဟာပါကစ္စတန်နိုင်ငံလုံခြုံရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ပဋိပက္ခတွေပုံဖြစ်အောင်ပါကစ္စတန်ကတာလီဘန်တွေကိုနောက်ွယ်ကနေထောက်ခံနေတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုတော့သူကညှင်းဆန်ခဲ့ပါတယ်။ပါကစ္စတန်ပိုင်နဲ့ထဲမှာရှိသမျှအကြမ်းဖက်အုပ်စုတွေကိုလုံခြုံရေးတွေကရှင်းလင်းခဲ့ပြီဖြစ်တယ်လို့ပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံမတည်ငြိမ်ဖြစ်အောင်လုပ်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကပုံခုခွင်းပေးထားတယ်ဆိုရယ်ပြောဆိုချက်မှန်သမျှကိုကျွန်တော်လက်မခံပါဘူးဒါမှမှန်ပါဘူးစိတ်မကောင်းစရာကပြောင်းပြန်အခြေအနေဖြစ်နေတာပါပါကစ္စတန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုသွေးထိုးလှုံ့ဆော်နေကြသူတွေဟာတကယ်တော့အာဖဂန်နစ္စတန်နိုင်ငံထဲမှာအခြေစိုက်နေကြတာဖြစ်ပါတယ်
။ပါကစ္စတန်လေတပ်ဟာအာဖဂန်နစ္စတန်လေပိုင်နယ်ထဲအထိကိုဝင်ရောက်ပြီးတော့နယ်စပ်ဒေသတွေမှာဘုံကျဲခဲ့တယ်လို့အာဖဂန်နိုင်ငံသားရေးဝန်ကြီးကကြားသာရင်းနှီးကပဲဆက်ဆွဲခဲ့ပါတယ်။ဒါရင်မကပါကစ္စတန်လုံခြုံရေးတပ်တွေဟာအာဖဂန်ဂျွာရီဘက်အထိနယ်စပ်ဖြတ်ကျော်ပစ်ခတ်နေတယ်လို့လည်းအာဖဂန်အစိုးရကမကြာခဏဆက်ဆွဲပါတယ်။အာဖဂန်နစ္စတန်တာဝန်ရှိသူတွေကတော့စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံတည်းကအစိုးရထိန်းချုပ်မှုမရှိတဲ့နေရာတွေမှာပုံခုပြီးတစ်ဖက်ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ဖို့ကြံစည်ဆောင်ရွက်နေတယ်လို့ပြန်ပြီးတော့ဆွဆွဲပါတယ်။အာဖဂန်နစ္စတန်ရဲ့ရှေ့လျားတဲ့နေဆက်ကိုပါကစ္စတန်ဘက်ကတစ်ဖက်သက်ခြံစည်းရိုးကာနေတယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါကန်အဘာစီကကြားသာပြောနေမိန့်ခွန်းထဲမှာပြောသွားပါတယ်။ အာဖဂန်နစ္စတန်နိုင်ငံဘက်မှတာလီဘန်တွေအကြမ်းဖက်လုပ်ရက်တွေလုပ်နိုင်နေတာဟာအဲ့ဒီတာလီဘန်တွေကိုပါကစ္စတန်ကသူ့မြေပေါ်မှာခိုအောင်ခွင့်ပေးထားလို့ဖြစ်တယ်လို့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေစစ်ဆွဲနေတာကြားပါပြီ။ပုန်းခိုနေတဲ့စစ်သွေးကြွတွေကိုပြက်ပြက်သားသားမကင်တွယ်တဲ့၍အမေရိကန်ကပါကစ္စတန်အစိုးရကိုပေးနေတဲ့ကာကွယ်ရေးဆိုင်ရာထောက်ပံ့မှုတွေကိုဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဇန်နဝါရီလကပဲကြေညာခဲ့ပါတယ်။ပါကစ္စတန်အစိုးရကအာဖဂန်နစ္စတန်အစိုးရနဲ့တန်တမာရေးအရာပြန်လည်အဆက်အဆံလုပ်တာကိုတော့အမေရိကန်ကကြိုဆိုခဲ့ပါတယ်။ဒေတာရင်းအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အပြန်အလှန်ဆက်ဆံရေးတိုးတက်ဖို့လိုအပ်တယ်လို့ပါကစ္စတန်ကိုသတင်းတစ်ဖက်ကြားသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနတောင်အာရှနဲ့အာရှအလယ်ပိုင်းဆိုင်ရာဒုလက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကပြောကြားခဲ့ပါတယ်ရှင်။အခုတခါတော့ဒီမင်းကောင်မြစ်ထဲကငါးရီရင်ဆိုင်ရနိုင်တဲ့အန္တရာယ်ကိုကြည့်ကြရအောင်ပါ။မင်းကောင်မြစ်ကြီးထဲမှာရေအားလျှပ်စစ်ထုတ်ဖို့ဆယ်ရီတိစောက်မယ်ဆိုရင်ငါးအရင်းမြစ်တွေကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့မင်းကောင်မြစ်ကော်မရှင် MRC ကအသေးစိတ်လေ့လာပြုစုထားတဲ့အစီရင်ခံစာတစ်စောင်မှသတိပေးထားပါတယ်။ဒါပေမဲ့လည်းကော်မရှင်မှာပါတဲ့အဖွဲ့ဝင်နိုင်ငံတွေကဗီယက်နမ်ကလွဲလို့ကျန်တဲ့ခေါင်းဆောင်တွေကတော့ဒီအခြေအနေကိုထည့်သွင်းစဉ်းစားရတဲ့ဆိုတဲ့အရေးလက္ခဏာမျိုးမပြကြပါဘူး။မဲခေါင်မြစ်ဆယ်စီမံကိန်းတွေကြောင့်သက်ဆိုင်ရာနိုင်ငံတွေအပေါ်ဘလောက်ထိခိုက်နိုင်တယ်လဲဆိုတဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံ Siem Reap ကနေပြီးတော့ David Boal နဲ့ San Narin တို့ပေးပို့တဲ့သတင်းလွှာကိုကိုကြကြောသိတင်ပြပါမယ်ရှင်
။မဲခေါင်မြစ်ကော်မရှင် MRC က6နှစ်ကြာအချိန်ယူပြီးလေ့လာပြုစုထားတဲ့အစီရင်ခံစာကို Siem Reap မှာလုပ်တဲ့တတိယကြိမ် MRC ထိပ်သီးအစည်းအဝေးတွင်အဖွဲ့ဝင်၄နိုင်ငံကဝန်ကြီးချုပ်တွေကိုတင်ပြခဲ့တာပါ။လက်ရှိစီစဉ်ထားတဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးဆယ်စီမံကိန်းတွေကိုဆက်လုပ်သွားမယ်ဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်ဆိုတော့လေးလာချက်မှာသတိပေးထားပါတယ်။ဒီလေးလာချက်ထဲမှာစိုးရင်စရာအကောင်းဆုံးတွေ့ရှိချက်ကတော့လက်ရှိဆယ်စီမံကိန်းတွေကိုသာအပြည့်အဝဆက်ပြီးအကောင်အထည်ဖော်မယ်ဆိုရင်2040ပြည့်နှစ်ရောက်တဲ့အခါမဲခေါင်မြေဝန်းထဲကိုစီဝင်တဲ့နှုံးမြေပမာဏဟာ69ရာခိုင်နှုန်းအထိဆုံးရှုံးသွားနိုင်တယ်ဆိုတာပါပဲ။မဲခေါင်မြေရဲ့ဂေဟာစနစ်နဲ့သဘောပတ်ဝန်းကျင်ဟာဆိုးရွားစွာယိုယွင်းနေပြီလို့ဆိုပြီးအထူးအလေးထားတုံ့ပြန်လှုံ့ဆော်ကြဖို့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကထိပ်သီးအစည်းအဝေးတွင်နှိုးဆော်သွားပါတယ်
။မိုးကောင်ရေချဖြစ်မှုတာရှီယာဆန်းငံရေးစီဝင်တာကံယူရန်တွေမြေကဘာတွေမြေတွေတိုက်စားဆုံးရှုံးလာတာတွေကလူပေါင်းသန်း20ကျော်ရဲ့အဆက်မွေးဝန်းကျင်ကိုချိန်ချောက်လာနေပါတယ်။ဒါကြောင့်မဲကောင်မြေဝကျွန်းပေါ်ဒေသဆက်ပြီးဖွံ့ဖြိုးတိုးတက်ရေးဒေသတွင်းစပကြီးအဖြစ်ငါးဖန်းလုပ်ငန်းအဓိကနေရာအဖြစ်နှစ်ပေါင်းရာပေါင်းများစွာတည်လာတာနဲ့အမျှဒေသတွင်းဆန်းရေးခါဖူလုံရေးအဓိကဆန်ထုတ်လုပ်ရာဒေသအဖြစ်ဆက်ပြီးဒီစီနေတဲ့ခိုင်မာတဲ့လူဆောင်ချက်တွေအချိန်မီလောက်ကြဖို့လိုအပ်ပါတယ်
။ထေရီစီဝေးအိမ်ရှင်ကမ္ဘောဒီးယားနိုင်ငံဟာလည်းမြေအတွင်းဆယ်ရီတိစောက်တာကြောင့်ဆိုးရွားတဲ့ကျိုးဆက်ကိုခံစားရလိမ့်မယ်လို့စာမျက်နှာ3600ပါလိလာချက်မှာပြောထားပါတယ်။အကြောင်းကတော့ကမ္ဘောဒီးယားလူလူအများပြားဟာအာဟာရအရင်းအမြစ်ဖြစ်ငါးကိုအဓိကစားသုံးနေကြတာကြောင့်ပါ။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့အဖွဲ့မင်ကမှရေအားလျှပ်စစ်နဲ့ပတ်သက်ပြီးဘာမှပြောမသွားပဲလူရည်တိုးတက်မှုအလဲအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့ရေစားနပ်ရိက္ခာနဲ့စွန့်အင်ပိုပြီးလိုအပ်လာတဲ့အခြေအနေတွေကိုအလေးထားပြောသွားပါတယ်။လာအိုဝန်ကြီးချုပ်ထောင်လုံးစီဆိုလစ်ကတော့ရေအားလျှပ်စီမံကိန်းတွေကိုရေရှည်ဖွံ့ဖြိုးတိုးတက်ရေးပေါ်အခြေခံပြီးတည်ဆောက်မယ်လို့ကတိပေးပြောဆိုပါတယ်။လာအိုနိုင်ငံဟာဆာယာဘူရီနဲ့ဒွန်ဆာဟောင်းဆယ်တွေအပါအဝင်အငင်းဘွားဝယ်အရှိဆုံးဆယ်တွေကိုတည်ဆောက်နေတည်ဆောက်ဖို့စီစဉ်နေတာပါ။2040ပြည့်နှစ်ရောက်တဲ့အခါငါးအရေအတွက်ထောက်ဝကြဆုံးရှုံးသွားမယ်လို့လေးလာချက်ရဲ့နမူနာအခြေအနေအနည်းဆုံးနှစ်ခုမှတွေ့ရှိထားတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာကလည်းဆယ်တွေနဲ့ပတ်သက်ပြီးဘာမှမပြောပါဘူး။ထိပ်တီးအစည်းအဝေးမနိုင်ငံသတင်းဘက်မှ MRC ကောင်စီရဲ့လေးလာမှုမှတွေ့ရှိချက်တွေအပေါ်သိပ္ပံပညာရှင်တွေ၊သုတေသီတွေ၊အရက်ဖက်လူမှုအဖွဲ့တွေနှစ်ရက်ကြာစမ်းစစ်သုံးသပ်ခဲ့ကြပါတယ်။ကီလိုမီတာရာပေါင်းများစွာရွှေ့ပြောင်းသွားလာနေထိုင်တဲ့ငါးမျိုးကွဲအများပြားဆိုးရွားတဲ့တယောက်မှုခံစားရပြီးတခြားအန်ဒရယ်ရှိတဲ့ရေတရွာမျိုးကွဲတွေဝင်ရောက်ကြီးစိုးလာမယ်ဆိုတာသူတေတီတွေတွေ့ရှိခဲ့ပါတယ်။ MRC အသင်းမှုအဖွဲ့တဘာဝဘဝင်းချင်းဆိုင်ရာရာရှိချုပ်ဆိုနမ်ကထိပ်သီးအစည်းအဝေးပြင်ပမှာအခုလိုပြောပါတယ်
။ဒီဆယ်ဆက်တစ်ခုအပြင်တရုတ်နိုင်ငံကဆယ်တွေတခြားနိုင်ငံကဆယ်တွေအားလုံးတိဆောက်ပြီးရင်တော့2040ပြည့်နှစ်ရောက်တဲ့အခါမှာထိုင်းတို့လာအိုတို့မှာဒီငါးမျိုးစိတ်တွေပျောက်သွားတာတွေ့ရပါလိမ့်မယ်
။ဗီယက်နမ်ကလည်းလို့ကျန်တဲ့မဲခေါင်မြစ်ကော်မရှင်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ဟာ2040ပြည့်နှစ်မှာဒေါ်လာဘီလီယံပေါင်းများစွာကျဆင်းသွားဖို့ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ခွန်ကျော်သိန်းတင်ပြခဲ့တာပါ။အခုတော့မြောက်ကိုရီးယားပြည်သူတွေအတွက်အစားအသောက်တွေသတင်းအချက်အလက်တွေကိုမြောက်ကိုရီးယားအစိုးရကြားဖြတ်မသိမ်းနိုင်အောင်လို့တောင်ကိုရီးယားဘက်ကဘယ်လိုပို့ပေးနေသလဲဆိုတာပြောပါဦးမယ်။ နိုင်ငံငါနဲ့အဆက်အသွယ်ဖြတ်ခန့်ထားရတဲ့မြောက်ကိုရီးယားပြည်သူတွေအတွက်အင်မတန်မှလိုအပ်နေတဲ့အစားအသောက်နဲ့အပြင်ကမ္ဘာကသတင်းတွေကိုတောင်ကိုရီးယားဘက်ကလူသားချင်းစာနာတဲ့အကူအညီပေးတဲ့အဖွဲ့တွေကနေပင်လယ်ရေစီးကိုအသုံးချပြီးတော့ပို့ပေးနေပါတယ်။တောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးလွတ်မြောက်လာသူအများအပြားပါဝင်တဲ့အကူအညီပေးသူတွေကပလတ်စတစ်ဘူးတွေနဲ့ထည့်ပြီးတော့ရေထဲမျောလိုက်တဲ့အစားအသောက်တွေသတင်းစကားတွေကိုမြောက်ကိုရီးယားအာဏာပိုင်တွေကြားဖြတ်မယူနိုင်ပေလိုအပ်တဲ့ပြည်သူတွေလက်ထက်ရောက်နိုင်ပေလို့မျှော်လင့်နေကြပါတယ်။ဆိုးမျိုးတော်ကနေ VOA သတင်းတောက် Brian Payden ပေးပို့တဲ့သတင်းကိုမတ်မြဇင်အောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။ကိုရီးယားနယ်စပ်အနီးတောင်ဘက်ပင်လယ်ဝါတွင်းကဂန်ဝါကျွန်းမှာလူသားချင်းစာနာထောက်ထားမှုအဖွဲ့တွေဟာဆန်ဆေးဝါး American Dollar ငွေနဲ့အပြင်ကဘာကသတင်းချက်လက်တွေပါတဲ့ထောက်ပံ့ပစ္စည်းတွေကိုပလတ်စတစ်ပလင်းတွေထဲထည့်ပြီးပင်လယ်ရေစီးကြောင်းတိုင်းမြောက်ကိုရီးယားဘက်ကိုမျောပေးကြပါတယ်။မြောက်ကိုရီးယားနောက်ဖက်ကမ်းခြေတိုင်းပင်လယ်ရေစီးကြောင်းကဒီလုံပိတ်ဘူးတွေကိုတည်ယူသွားတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့လူသားချင်းစာနာထောက်ထားမှုအရေးတက်ကြွလှုပ်ရှားသူပတ်ဂျောင်အိုးကဒီလိုပြောပါတယ်
။ကိုနာစာ If we set the date and time right, it will get there 100%.
ကျွန်တော်တို့ရက်စွဲနဲ့အချိန်ကိုမှန်ကန်အောင်အချိန်ကိုက်ပြီးရေထဲမျှော်လိုက်ရင်လိုအပ်နေသူတွေစီရောက်ကိုရောက်ပါတယ်
။ဒီနေ့ရဲမှရင်စံတန်ချိန်ကီလို900ပြင်ကိုရီးယားရုပ်ရှင်တွေမြောက်ကိုရီးယားမှာပိတ်ပင်ထားတဲ့ Independent News သတင်းတွေထက်သွင်းထားတဲ့ Computer Memory Stick 400လောက်ကိုမျှော်ပေးနိုင်ပါတယ်။မြောက်ကိုရီးယားကထွက်ပြေးလာပြီးမကြသေးခင်ကမှသမ္မတ Trump နဲ့အင်ဖြူတော်မှာတွေ့ဆုံခဲ့တဲ့ဂျန်ကွမ်အီးကတော့သမ္မတ Trump မနစ်ကကုလသမဂ္ဂမှာပြောခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့မိန့်ခွန်းမိတ်တူကိုပလင်းတဲထည့်ပြီးပို့ပေးခဲ့ပါတယ
် That we are sending to them is that the US president knows that you are living in these harsh conditions.
နေရောကြုံတွေ့နေကြရတဲ့ကြက်တဲခက်ခဲတဲ့အခြေအနေတွေကိုအမေရိကန်သမ္မတကိုယ်တိုင်သိပါတယ်ဆိုတဲ့သတင်းစကားကိုပြချင်တာပ
ါမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအာဟာရချို့တဲမှုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကဆိုပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းစီလိုတဲ့ဖိအားတစ်ခုဖြင့်သွင်းကုန်တွေပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့မှုဟာမြောက်ကိုရီးယားပြည်သူတွေကိုပုံမစင်းရဲအကျက်တဲတွေ့စေပါတယ်။မြောက်ကိုရီးယားကစွန့်ခွာထွက်ပြေးလာတဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီလိုတမယိုးကြမဟုတ်တဲ့နည်းနဲ့အကူအညီတွေပေးပို့ခြင်းနဲ့နိုင်ငံတွင်းမှာကြံခဲ့တဲ့သူတွေအတွက်သူတို့ရဲ့အချိန်အားငွေအားကိုစိုက်ထုတ်လှူဒန်းပေးနေကြတာပါ။ဘာသာရေးစာပေတင်ကြားရေးအထူးတားမြစ်ထားတဲ့မြောက်ကိုရီးယားကကွန်မြူနီတွေစီကိုတမကျန်းစာအုပ်တွေပေးပို့လိုတဲ့ခရီးယန်ဖျားချောင်းတချို့ကလည်းအထောက်ပံ့တွေပေးကြတယ်လို့တောင်ကိုရီးယားနိုင်ငံအခြေစိုက် VOA သတင်းတောက် Brian Payden ကသတင်းပေးပို့ထားပါတယ
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာကျမ်းမာရေးနဲ့ဒီမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေလေ့လာရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018 April 6ရက်တောက်ကြနေ့မနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်ဖွင့်ပေးနေပါတယ်။အခုဒီမနေ့6နိုင်ခွဲကနေပြီးတော့9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခါ
အင်းနဲ့ချွေးနဲ့ပြီးတဲ့နေရာအောင်းလေးတွေနေရာအဲ့လိုနေရာတွေမှာငွေကျွန်းတာတို့ဟာမျိုးတွေပိုးဝင်တာမျိုးတွေဖြစ်များတယ်ဗျာငင်းကြောကဖြစ်တာတို့ကိုယ်ရောကဖြစ်တာတို့ဟောအဲ့ဒါတွေလည်းဖြစ်များပါလေ
ပူပြင်းတဲ့နေရာတွေရောက်လာရင်ဘလို့အရေးကြပြယောဂတွေဖြစ်တတ်တယ်လဲဘလို့ကာကွယ်နိုင်မလဲဆိုတာကိုတော့ကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရပါမယ်ဒိုင်းရင်သားဒေသတွေကအကြောင်းတွေကိုသိရမယ်ဒိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်အရင်ဆုံးတော့ဒီမနေ့ပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေ။ American စကားပြောမှတုံ့နှုံပြောကြတဲ့ EDM အတုံးနှုံတွေကိုဒေါ်လှလတန်းကတင်ပြပေးပါမယ်ရှင
်။ဒီကနေ့မင်းတင်ပြမယ် EDM အတုံးက
In the nick of time
ဖြစ်ပါလေ။စာလုံးပေါင်းက I and in T-H-E the N-I-C-K Nick O-F of T-I-M-E time ဖြစ်ပါလေ။အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေ။ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ We had a flat tire on our way to Henry's party, but we still got there in the nick of time, 5:55, just in time to raise a glass and say hello.to the new year.
Henry ရဲ့ party အသွားကားဘင်းပေါက်တယ်လေ။ဒါပေမဲ့လို့တော်သေးပါရဲ့။ဆယ်နှစ်ထိုးဖို့9မိနစ်အလိုနှစ်တစ်ကိုရက်ခွဲမြောက်ပြီးကြိုဆိုဖို့အချိန်ကြီးလက်မတင်နေရင်ရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ We had a flat tire on our way to Henry's party, but we still got there in the nick of time, 5:55.Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်ကျမ်းမာရေးအစီအစဉ်ကိုထုတ်လင်းပါရစေ။ပြင်းထန်တဲ့အပူဒဏ်ကိုခံစားကြတဲ့မြန်မာနိုင်ငံရဲ့နေရာဒီကာလမှာရေရိုရေရှည်အရေးပြားရောဂါမျိုးစုံဖြစ်နိုင်တာမို့အရေးပြားကိုအထူးဂရုစိုက်စောင့်ရှောက်သင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။နွေရာသီအပူဒဏ်ကြောင့်ဘလို့အရေးပြားရောဂါတွေဖြစ်နိုင်ပြီးတော့ဘလို့ကာကွယ်စောင့်ရှောက်သင့်ပါသလဲ။မြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်ဖြစ်နေတင်ပြထားပါရရှင
်။ Okay, ခုကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာ။ကျွန်တော်တို့အခုဒီနွေရာသီရောက်ပြီဆိုတော့အသားအရည်နဲ့ပတ်သက်ပြီးတော့ဘလို့ပြဿနာတွေအဓိကကျုံရလေရှိလဲဆရာကြ
ီး။နွေရာသီကအားလုံးကြည့်လိုက်တာပဲရမ်းပူတယ်လေ။ပြီးတော့ချွေးတွေလည်းရမ်းထွက်ဆွဆူ။ဆိုတဲ့အခါကျတော့အင်းကြီးနဲ့ချွေးနဲ့ထိတဲ့နေရာ၊ဆောင်းလေးတွေနေရာအဲ့လိုနေရာတွေမှာငွေကျွနာတို့ဟာမျိုးတွေပိုးဝင်လာမျိုးတွေဖြစ်များတယ်ဗျ။နောက်ရေပြားမှုဆွဲကပ်တဲ့ယောဂမျိုးတွေပေါ့နော်။ငင်းယောဂဖြစ်တာတို့၊ကိုယ်ယောဂဖြစ်တာတို့အဲ့ဒါတွေလည်းဖြစ်များပါလေ။နောက်ရမ်းပူပြီးတော့ရမ်းချွေးထွက်တဲ့အခါကျတော့ဒီကလေးတွေကအချိန်ကြာကြီးလှုပ်လှရကကြတော့ပြွန်လေးတွေကြောင်ရမ်းပြီးတော့ပိတ်ဆို့သွားပြီးတော့တရက်နှစ်ရဲ့အတွင်းမှာဒီလူမှုတွေပေါ်လာပြီးမိတ်လိုဟာမျိုးလေးဖြစ်များတယ်။အတူချင်းကလေးငယ်တွေဒီလိုအချိန်မှာဆိုရင်မိတ်တွေကအရန်ဖြစ်များတယ်။နောက်ဒီနေရာကြီးကတော့နေရောင်ကြီးထဲမှာပါတဲ့ကင်းလုံးရောင်ကြီးရဲ့ကျင်းအားချိန်နှုန်းပေါ့နော် UV index လို့ခေါ်တဲ့ဒီကောင်ကစားဖို့မြင့်တယ်။အဲဒီကင်းလုံးရောင်ကြီးထိတွေ့ရကြောင်းအသားရည်ပြဿနာတွေဖြစ်တတ်ပါတယ်။အဲ့ဒီမှာလက်တလောဖြစ်တတ်တာတွေကတော့နီလောင်တာလိုမျိုးနေအောင်ကြီးကြောင့်တချို့ရေအလာကြီးဖြစ်တာမျိုးဖြစ်များတယ်နောက်တစ်ခါ ဒီရှိမှဆိုရင်လည်းကို့အရွယ်မတိုင်ရင်ဒါကြီးဦးမင်းကြီးကို့အသက်ထဲစော်ပြီးတော့ဦးမင်းနေတာပေါ့ဒီဒီကားမှာရှိတဲ့အမေတက်ကုန်တဲ့အတွက်ကြောင့်ဒါကြီးရောက်လာလို့တွေ့လာလို့တင်းတင်းကြီးမဖြစ်တော့တာလို့ရောင်းမီတာတို့ဒီသားပေါ်မှာညူခွက်ဒီမဲခွက်ဒီဖြူခွက်ဒီထွက်တာတို့အမေကြောက်ဒီတင်းတိတ်ဒီနေလောင်းဓမ္မပုတွေဖြည့်ပြီးနောက်ဆုံးဆိုးဆုံးဆိုရင်ရေသားကင်ဆာကင်းနိုင်ကြီးထိအောင်ရှိတယ်
ဟုတ်ကဲ့ဆရာကြီးအခုဒီနောက်ဆုံးပြောခဲ့တဲ့ဒီခရမ်းလိုရောင်ကြီးချောင်းပေါ့နော်ဒီချက်ချင်းဒီနေလောင်းတာဒီရှားရန်တာတွေဖြစ်နိုင်တဲ့အပြင်ရေရှည်မှာလည်းအခုလိုဒီကင်ဆာလောက်ထိပြင်းပြထန်ထန်ဖြစ်နိုင်တဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလူကာကွယ်သင့်လဲ
နေရာဒီမှာတော့တန်ရှင်မှန်မှန်လုပ်မယ်နောက်နေအောင်ကြီးကိုရှောင်းနိုင်ပြီးကောင်းနေပဲပေါ့နော်သူကနေအောင်ကြီးကြောင့်အသားရည်ပစ္စည်းမှာဒီမနေ့စင်တာနဲ့ညနေ၄နာရီကြာမှာအများဆုံးဖြစ်တာကိုအဲ့ချိန်မှာနေရအရန်ပူတာကိုအဲ့အချိန်ပြင်ထွက်တာကိုတန်းနိုင်စမရှောင်းမှာနောက်တစ်ခါဝန်စားအပြင်ပေါ်တဲ့အရည်ပြားနေရာတော့နေကလင်းသေးလင်းသေးဖို့လိုတယ်နေကလင်းသေးမှာနံပါတ်၄မျိုးစုံရှိတယ်နံပါတ်30နဲ့အထက်ကို30နဲ့မြန်မာပြည်လိုဟာမျိုးဆိုရင်လေကျွန်တော်မြန်မာပြည်ရဲ့နေရာဒီကတော်တော်များများဒီလိုအချိန်ဧပြီမေဆိုရင်ဒီနေ့နိုင်စလေးခုလုံးပြီးသားရောက်တာဒီဒီအင်းလက်စာကျောင်းရောင်ကြီးချိန်လုံးပေါ့နော်30ကျော်17ကျော်ကြီးရဲ့တခါကြီး73လောက်ထိတောင်ရှိပါတယ်ကျောင်းရောင်ကြီးချိန်လုံးပြင်းရအရင်များတယ်ဒီလိုအချိန်မျိုးကကျောင်းနေကနံပါတ်15နဲ့မလုံအောင်နံပါတ်30နဲ့အထက်သုံးရမယ်နောက်ပြင်ထွက်ရင်နေကမြန်မာတက်ဟုတ်တက်တက်တင်တယ်လို့အကြံပြုထားတယ်ဘာလို့ဆိုတော့ကြာလာတဲ့အခါကျအတွင်းတွေဖြစ်တာကြီးအရင်များတယ်ဟွာနေကလင်းသေးမှမှခရင်ရှိတယ်လိုရှင်းတွေရှိတယ်ကျော်ရည်ရှိတယ်နောက်စပရေးပေါ့ကန်စင်းပုံစံနဲ့အမျိုးမျိုးရှိတယ်အဲ့တော့မျက်နှာအတွက်ဆိုရင်တော့မိကခရင်လိုဟာတွေကကောင်းတယ်ဒါမှမဟုတ်ဂျယ်လိုပုံစံတွေကကောင်းတယ်အစီပြန်တဲ့လူတွေဆိုရင်တော့ဂျယ်လိုဟာမျိုးတွေကောင်းတယ်စပင်လိုဟာမျိုးတွေအတွက်ဆိုရင်တော့စပရေးပေါ့ကန်စင်းကကောင်းတယ်အဲကိုကန္နာအတွက်ဘော်ဒီပေါ့နော်လက်တွေခြေထောက်တွေဆိုရင်တော့မိကလိုရှင်းကကောင်းတယ်အဲ့တော့နေဦးရှောင်းတဲ့မိကလင်းကြီးကတော့ဖြစ်မနေတုံးဆွဲတဲ့ဒီကူလာလိုမျိုးကျေးဇူးတော်လိုမျိုးလို့ဆိုရင်တော့ water resistant ရေစုပ်တာရေစုပ်ကမေကာလင်းကြီးသုံးတင်တယ်။ဒါကနေကလင်းကြီးကလင်းမယ်ဆိုရင်လည်းအပြင်အခုလင်းကြီးအခုထွက်လာတဲ့ဆိုင်ရင်15မိနစ်လောက်ကြိုးထားပြီးတော့မှထွက်ရင်တော့ပူကကွယ်မှုရတယ်။နောက်ဒီမှာနေ့တည်းက2နာရီ3နာရီကြာတခါဒီလောက်ဆိုရင်အာနိသင်ရော့သွားတဲ့အတွက်ပြန်လင်းနိုင်ရင်ကောင်းတယ်။အဲ့ဒါအပြင်နောက်တစ်ခါအကာကွယ်လူလေးတွေသုံးတင်တယ်။ဥထုပ်ဆောင်တာမျိုးကြည့်ကောင်းတာမျိုးဘဝသားဆိုရင်လေခြေသားအသားကြီးကြီးကိုပေါက်ပေါက်ချုံချုံလေးဝတ်တာမျိုးနောက်တက်နိုင်သမျှရေးအောင်မှနေတာမျိုးလုပ်ရရှိတာတွေမနေ့စောစောနဲ့ညနေပိုင်းမှာလှုပ်တာမျိုးကောင်းတယ်နောက်ခုနပြောတဲ့မိလိုဟာမျိုးဖြစ်တယ်ပူပြီးတော့ရမ်းဆူဆူရွှေချွေးဖြစ်ဖြစ်တယ်အဲတော့အပူလောင်နဲ့နိုင်လုံလို့ပေါ်လီအက်စတာတို့တိုးမွေးတို့စားရတယ်ကဖြစ်တတ်တယ်ဗျာမင်းဒါမျိုးချွေးကြောက်ညံနဲ့ခြေထဲပေါက်ပေါက်ချုံချုံနေရတော့ကောင်းတယ်ဒီအင်းနဲ့ကျူလာမျိုးအေးတဲ့နေရာမှာနေတာမျိုးအပြင်ကိုကနာအင်းညာကိုကျွန်တော်တို့တဏ္ဍာရီကြီးလိမ့်သေးတာမျိုးမေစင်ရဲလို့ကာရာဒွိုင်းလို့အဲ့လိုဟာမျိုးလေးတွေကိုကြီးချိုးပြီးလိမ့်သေးတာမျိုးဒါမှမဟုတ်လည်းမိတ်ကြောက်စီတဲ့ပေါက်တာရှိတယ်သူကလည်းအေးစီတာပေါ့နော်အဲပြန်လာပြီးဘာနေအပြင်ကနေပြန်လာတယ်တော့ဒီဘက်လိုဟာမျိုးကြီးဆိုရင်တော့ဒါချိုးတဲ့လူချင်းလေးပြန်လိမ့်နေတယ်အဲဒီမှာအေရိုးပြပါပေါ့ရှားဆောင်လက်ပတ်ပါတဲ့ခရင်လေးကိုသုံးရင်တော့ပူပြီးတော့ကောင်းနေ
ဟုတ်ကဲ့ဒီခရမ်းလိုရောင်ချီနဲ့နောက်ဒီမိတ်အတွက်ပေါ့နော်ပြီးတဲ့အခါကျတော့ဆရာဆက်ဆက်ချင်းပြောခဲ့တဲ့ဒီနေရာဒီမှာဟိုဖြစ်လေရှိတဲ့မှွေးကျွတ်နာတို့နောက်ဒီနှင်းနေဖွေးတို့မျိုးပေါ့နော်ဒီမှုပိုးဝင်တာတို့အဲ့ဒါအတွက်ကောဆရာကြီးဘယ်လိုအကြံပေးနိုင်လဲကာကွယ်နိုင်ဖို့အတွက
်ကလုံးနဲ့ပြောရင်တော့ဒီကိုကြီးတန့်ရှင်းရအဓိကပဲခုနေရာဒီကတော့အရန်ပူပြီးတော့ချွေးရအရန်ထွက်ပြီးဆူဆူတဲ့အခါကျတော့ရေရတဲ့ခုရန်ကာကွယ်မှုတာဝန်ကကျလာချွေးထွက်ပြီးတော့ပိုးဝင်လေတဲ့အတွက်ကြောင့်မလို့ဒီလိုတန့်ချီဆက်ပြန်နေပြီးမှန်မှန်ချိုးတာမျိုးလို့သူကပူပြီးတော့ဆွဆူပြီးတော့အချိန်မှဖြစ်တာ哦အဲ့တော့အဲ့အချိန်မျိုးချော့ပြရမယ်ပူတဲ့အတွက်ကိုအေးအောင်လို့အင်းများတဲ့နေရာမှာနေမယ်အေးအောင်မှနေမယ်ပန်းကန်နဲ့နေမယ်ရတောင်နဲ့နေမယ်အဲကုန်းနဲ့နေမယ်အဲ့လိုမျိုးပေါ့တော့ဆွဆူတဲ့အချိန်မျိုးဆိုအတွက်ကို6တိအောင်ပြန်လို့ပြန်ချွေး6လေတဲ့ကြည့်တယ်လို့ဟာမျိုးလေးတွေဝတ်မယ်ပေါင်းပေါင်းချောင်ချောင်လေးတွေဝတ်မယ်ချွေးစုံရင်အင်းကြီးလဲပေးမယ်ချွေးစုပ်ပေးမယ်ပေါင်းတာမျိုးလေးတွေလိမ့်ပေးမယ်
ဟုတ်ကဲ့ဒီနေရာမှာနွေရာသီမှာပေါ့နော်ဒီအရေးပြားကိုပြည့်စုံစောက်ရှောက်နိုင်ဖို့အတွက်ဘလို့မျိုးအလှစီဘလူးတင်လဲဆရာကြ
ီးအလှစီလို့စကင်ကဲလို့ပစ္စည်းတွေကိုအစီများတာအစီပြန်ဖြေတာတွေတက်အသားအေးပြီးတော့နည်းနည်း6စီတိုင်းဟာမျိုးတွေကိုရွေးချယ်တင်တာပေါ့မျက်နှာတွေ့ဆိုရင်အစီမပါတဲ့1 3စကင်ကဲတွေကိုရွေးချယ်ပါတကယ်လို့အစီပြန်တဲ့မျက်နှာတွေ့ဆိုရင်တော့ပေါင်းတာအမုံလို့ပေါင်းတာအချောက်လို့လကုန်လေရွေးချယ်တင်တယ်။ဒီရင်အတွက်ဆိုရင်တော့
ကျော်လိုဟာမျိုးတွေတုံးတယ်ဘာလို့လဲကျေကလင်းပြီးပြီးချင်းအချောင်းမြန်လို့ဖြစ်တယ်နောက်ခန္ဓာကိုယ်အတွက်ဆိုရင်တော့အစီမဲတဲ့အစီမပါတဲ့ဒူးချင်းလေးသုံးပါခန္ဓာကားကိုပေါက်တာလို့လိမ့်နေရင်ကိုယ်ခန္ဓာပေါ်လဲထပ်ပြီးတော့လိမ့်မရပါဘူးလာကြည့်ဖြစ်တတ်တဲ့ဒီတွေဒီမတည့်တာဖြစ်နေတဲ့ဒီတွေဆိုရင်တော့အယောင်နတ်မပါတဲ့စကင်ကြီးပစ္စည်းတွေတုံးတယ်အဲ့တော့ဘယ်လိုစကင်ကြီး
င်ပါတယ်ခင်ဗျာ
။ကိုဝဲမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။ဧပြီလ6ရက်တောက်ချာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်လည်းရောက်ပါပြီ။နေဆက်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိတ်ရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေမောင်နှံမြို့နယ်မှာလာရောက်ခိုးလုံနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာမာမိသားစုတွေအတွက်အရေးပေါ်စာနယ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တော်တောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်မတ်လ3ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။နိုင်ငံသားဖြစ်သူတွေကိုလက်ခံတာအငင်းပွားစရာမရှိပေမဲ့နိုင်ငံသားမဟုတ်သူတွေကိုတော့လက်ခံလိုက်ရင်တည်ဆဲဥပဒေနဲ့မကန့်ညီသလိုအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခဲ့သူတွေကိုလည်းမောင်တော်ဒေသမှာပြန်ပြီးလက်မခံဖို့ဒေသခံတွေတောင်းဆိုထားတဲ့အတွက်လူထုသဘောထားတွေကိုလွတ်တော်မှာအခုလိုတင်သွင်းရတာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကပြောပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်အတွင်းမှာရှိတဲ့နေချားဆောင်စခန်းတွေကိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဘက်ကိုထွက်ခွာသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့မွတ်စလင်တွေကိုစစ်စစ်လက်ခံမှုအတွက်ဘင်္ဂလားမြန်မာနှစ်ဖက်အစိုးရတွေသဘောတူညီမှုရရှိထားတယ်လို့မြန်မာအစိုးရဘက်ကလည်းပြန်လာသူတွေကိုစစ်စစ်လက်ခံမှုအတွက်အဆောက်အဦတွေကိုမောင်တော်မြို့နယ်မှာဆောက်လုပ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုစတင်နိုင်ခြင်းမရှိသေးပါဘူး
။မွန်ပြည်နယ်ရေးမြို့နယ်တွင်မှမွန်မြစ်တပါတီကနေကျင်းပပြုလုပ်မဲ့လူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးဝဲဆိုင်ရာညှိနှိုင်းဆွေးနွေးတရကိုဧပြီလ2ရက်နေ့ကပြည်နယ်ဆိုရဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးကနေရေးမြို့နယ်မှာမွန်ပြည်တပါတီကမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကြိုညှိနှိုင်းလာဖြစ်ပြီးဆွေးနွေးပြုလုပ်မဲ့ရက်ကိုတော့မပြောနိုင်သေးဘူးလို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရင်းမှူးဦးမြင့်သန်းဝင်းကပြောပါရယ်မွန်ပြည်ပါတီကပြုလုပ်မဲ့လူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလ6ရက်နေ့ရေးမြို့မှာပြုလုပ်ဖို့စီစဉ်ထားပေမဲ့ဆွေးနွေးပွဲမတိုင်ခင်မှာကျင်းပတဲ့အကြိုလူစုတွေ့ဆုံပွဲစီစဉ်မှာတမတော်ဘက်ကကန့်သတ်မှုရှိလာတဲ့အတွက်လူစုတွေ့ဆုံပွဲမကျင်းပနိုင်သေးလို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းထားရပါတယ်ဒီညှိနှိုင်းစည်းဝေးမှာအမျိုးသားပြန်လည်တင်းမြရေးနဲ့ငင်းချမ်းရေးပုံစံနာကဒုတိယဥက္ကဋ္ဌဦးကျော်သိစွေငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌတောက်သားတင်မျိုးဝင်းမွန်ပြည်နယ်ဆိုရဖွဲ့မွန်ပြည်ပါတီနဲ့မွန်ပြည်နယ်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဖွဲ့ဝင်နဲ့ဆက်ရောက်ခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မုံလန်းအုပ်စုနှမ်းစန့်ဟန်ရွာမှာမိုင်းပေါက်ပွဲမှုကြောင့်ဖြတ်တန်းသွားတဲ့အစိုးရစစ်ကြောင်းကတက်တက်အဆင့်အရာရှိတဦးတည်ဆုံးပြီးတပ်သားတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကဝမ်ဆန့်ရွာမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အစိုးရစစ်ကြောင်းဟာမိုင်းပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ရွာသား300ခန့်ရှိတဲ့ဝမ်ဆန့်ဟန်ရွာထဲမှာတနက်တည်းပစ်ခတ်တာကြောင့်ရွာသားတွေကြောက်လန့်ပြီးစီဆုံရွာပုံကြီးကျောင်းနဲ့တီဘောမြို့နယ်ဘက်ကိုထွက်ပြေးသိမ်းရှောင်နေခဲ့တာဧပြီလ4ရက်နေ့အထိနေရာမပြောင်းရဲကြသေးပဲရှိနေပါတယ
်။ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းသူသက်ရေးပါတီ CPP ချင်းဒီမိုကရေစီအဖွဲ့ချုပ် CLD နဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP တို့ပူးပေါင်းပြီးတော့ ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNLD အမည်နဲ့ပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်အမည်ဟာ1999ကဖြတ်သိမ်းခံရတဲ့ပါတီအမည်ဖြစ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကလည်းဘယ်လိုသဘောထားမဲ့ဆိုတာမသိရှိသေးဘူးလို့အစည်းအဝေးသက်ရောက်သူတွေကပြောပါတယ်။ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဟာ1999ကရွေးကောက်ပွဲဝင်ခဲ့ရမှာ3နေရာနိုင်ရခဲ့ပေမဲ့လည်းအာဏာမလွှဲပဲသတ်မတော်ဆိုးရွားကနေဥဆောင်ပြီးတော့အမျိုးသားညီလာခံကျင်းပဖို့စီစဉ်မှုအပေါ်မှာကန့်ကွက်ခဲ့လို့1992ခုနှစ်မှာပါတီဖြတ်သိမ်းခံစားရပါတယ်။ချင်းမီနယ်သွင်းမှာနိုင်ငံရေးပါတီတွေကွဲပြားနေတာကြောင့်2015ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုလိုချင်းပါတီတွေပူးပေါင်းလာတာဟာလာမယ့်ရွေးကောက်ပွဲတွေမှာရက်လက်ကောင်းတွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းချင်းနိုင်ငံရေးသက်သက်သူတွေကဆိုပါတယ်။
မွန်အမျိုးသားကိုစားပြုတ်ပါတီဖော်ဆောင်နိုင်ဖို့အတွက်မွန်အမျိုးသားများအကြစည်းလုံးညီညွတ်ရေးတည်ဆောက်နိုင်ဖို့ရည်ရွယ်ပြီးလာမယ့်မေလပထမပတ်မှာဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကျင်းပသွားမယ်လို့မွန်အမျိုးသားကိုစားပြုတ်အကောင့်ထယ်ဖို့ရေး22ဦးအဖွဲ့ကဧပြီလ3ရက်နေ့နေ့စွဲနဲ့နှုတ်ဆော်ပန်ကြားလွှာထုတ်ပြန်လိုက်ပါတယ်။အခုကျင်းပမယ့်ဒုတိယအကြိမ်ညီလာခံမှာဆိုရင်မွန်ကိုစားပြုတ်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုအတည်ပြုရမယ်လို့အဲ့ဒီနှုတ်ဆော်ပန်ကြားလွှာမှာရေးသားထားပါတယ်။တရားဝင်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်အမျိုးသားပါတီ MNP မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ AMDP အမျိုးသမီးပါတီမွန်စတဲ့ပါတီတွေအပြင်ပါတီမရှိဘဲပြင်ပမှာပြန့်ကျဲနေတဲ့မွန်နိုင်ငံရေးအင်အားစုတွေပါဝင်တဲ့မွန်အမျိုးသားကိုစားပြုတ်ပါတီတရားဖော်ဆောင်သွားဖို့အတွက်ပြည့်ခဲ့တဲ့ဇန်နဝါရီလအတွင်းကကျင်းပခဲ့တဲ့ပထမအကြိမ်မွန်နိုင်ငံရေးညီလာခံကဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပြီး6လတာကာလတော့တွင်းမှာအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်
အခုတည်င်းလာတဲ့ဥဆက်လက်တင်ဆက်ပြီးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေရခိုင်ပြည်နယ်မောင်းနှုံမြို့မှာလာရောက်ခိုးလုနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာရမာမိသားစု300ကျော်အတွက်အရေးပေါ်စားနပ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေတယ်လို့မိုးရသည်မရောက်မီလုံခြုံစွာနေထိုင်နိုင်ဖို့နေအိမ်တွေအရေးတကြီးလိုအပ်နေတယ်လို့မောင်းနှုံမြို့အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မောင်းအေးကလည်းအခုလိုစုစည်းတင်ဆက်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသကနေပျောက်ရွှေ့အခရေချလာသူတွေကိုအရေးပေါ်အကူအညီတွေစောင့်ပစ်ခဲ့တဲ့မောက်တော်မြို့ခံဦးစင်လာဖြူကပျောက်ရွှေ့လာသူတွေအတွက်လိုအပ်ချက်တွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။အခုလိုအပ်ချက်တွေကိုတော့ဒီမြို့ကျစုနေဖို့အဆောင်လို့ဟော
အခုလိုအပ်ချက်တွေကသူတို့အတွက်မိုးကြရင်သူတို့နေဖို့အဆောက်အုံတွေလိုမယ်။လက်တလုံးလူနေတွေကစားဝတ်နေရေးကျန်းမာရေးနဲ့ဝတ်ထည်တွေလိုအပ်နေပါတယ်။
မဲလာဆော့ပိတ်ကဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသယော်ဒါခရိုင်ကနေရခိုင်ပြည်မောက်တော်မြို့နယ်ကစုပန်နကအောက်တပြေနဲ့စိုက်တုံးနောက်ခွဆောင်ကျေးရွာတွေမှာရခိုင်မြို့နယ်စုဝမိသားစု300ကျော်လာရောက်ခိုလုံခဲ့ရတာပါအောက်တပြေကျေးရွာစာတန်ကျောက်မှာခိုလုံနေသူတွေကိုမိုးရသည်မရောက်မီနေရာရွှေ့ပြောက်ပေးဖို့အစားဆိုင်ရာတွေကိုတောက်ဆူထားတယ်လို့အောက်တပြေကျောက်ဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်ဦးအိမ်တွေဆောက်ပေးဖို့ဆိုတာကအစိုးရကိုဘယ်လိုအစီအစဉ်ချမယ်ဆိုတာဟာဦးစင်းတို့ခုချိန်မှာပြောလို့မရသေးဘူးเจ้ามาရှိတဲ့သူတွေကတော့အခုမောင်တော်တောင်ပိုင်းဘက်ကိုချပေးပါဆိုပြီးပြောဖို့ရှိတယ်သူတို့လည်းတောင်းဆိုတယ်ဦးစင်းတို့လည်းပြောထားတာရှိတယ
်ပျောက်ရွှေ့လာသူတွေအထက်ကကလေးနဲ့သားကြီးရွယ်အိုတို့ဝမ်းရောကဖြစ်ပေါ်မှုတွေရှိနေတယ်လို့လည်းဦးစင်လာဖြူကအခုလိုစပြောပါတယ
်ကျွန်တော်ကလည်းဝမ်းကူးနေတော့ကိုယ်လည်းပြောမကုန်သင်း
ကိုယ်လည်းကျွန်တော်ကလည်းကဖုံးဆက်လာတယ်အဲ့ဒီမှာဝမ်းနဲ့ပတ်သက်ပြီးကျန်းမာရေးမကောင်းတဲ့သူတွေရှိနေတယ်သားကြီးပိုင်းနဲ့ကလေးတွေများနေတယ်လို့ပြောတယ်အဓိကကတော့တောက်သုံးရေမကောင်းတဲ့အတွက်ဖြစ်တယ်လို့ပြောတယ်ဒီရပိုင်းသွင်းမှာကျွန်တော်တို့နှက်ဆသွားဖို့ရှိတယ်။စေဝါပစ္စည်းတွေသွားလှုပ်ဖို့ရှိနေပါတယ်
။မောက်တော်မြို့အရေးပေါ်ကူညီရေးအဖွဲ့အပါအဝင်တခြားအရေးပေါ်အဖွဲ့စိတ်တွေနဲ့စေတနာရှင်တွေကသူတို့အတွက်အရေးပေါ်လိုအပ်ချက်တွေကိုကူညီပေးနေပေမဲ့ရေဖရက်တေးရင်းနဲ့မိုးမယွာမီအမိုးအကာအောက်ကိုရောက်ဖို့အတွက်ကတော့အစိုးရတာဝန်ရှိသူတွေစီစဉ်ပေးဖို့လိုတယ်လို့သူကပြောပါတယ်။စိုက်တကောက်တောက်တန့်ဒေသမှာနေထိုင်ကြတဲ့မရမမရူသားစားတဲ့ရခိုင်မျိုးနွယ်စုဝင်တွေဟာသူတို့ဒေသတွေမှာအလောအကိတ်ရှားပါမှုအပါအဝင်တခြားလိုအပ်ချက်တွေကြောင့်2010ခုနှစ်ကတည်းကမိသားစုအလိုက်ရခိုင်ပြည်ဖောက်ကိုပျောက်ရွှေ့ခရီးရှားနေထိုင်မှုတွေရှိတယ်လို့လည်းမောက်တော်ဒေသခံတွေကပြောပါတယ
်ဆက်ပြီးတော့ကမ္ဘာအဖိုးတန်ဆုံးကြောက်စိန်ထွက်ရှိရာကချင်ပြည်နယ်မှာပထမဆုံးအကြိမ်ကြောက်မြက်အယောင်ပြပွဲကိုမတ်လကုန်အထိ9ရက်ကြာကျင်းပခဲ့ပါတယ်အစင်းနဲ့ကြောက်စိန်တွေကိုသာရောင်းချနေတဲ့အပေါ်ဝေဖန်မှုတွေရှိနေပေမဲ့ဒေသခံတွေအလုတ်ကန်ခွင့်လန်းရရှိရေးအတွက်ပထမအစပြုခြေလှမ်းတစ်ခုလို့လည်းကြောက်မြက်ရနာလုပ်ငန်းရှင်တွေကရှုမြင်နေကြပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းကနေတင်ဆက်ထားပါတယ်
ကျောင်းမြေရတနာရောင်းပြပွဲပြုလုပ်ရတဲ့ရွယ်ချက်နဲ့ပတ်သက်ပြီးကျောင်းမြေရတနာလုပ်ငန်းရှင်များအသင်းမြကြီးနာရဲ့ဒုတိယဥက္ကဋ္ဌဦးလက်ခရီလက်အောင်ကခုလိုပြောပါတယ်
ผู้รู้ว่าจะเข้ามาลุกขึ้นมีชีวิตบ่ได้ที่จะเข้าก็รอจนเราไม่ชินะมีมาเจ้าแม่ยาตนาอโชเทก็ที่จะเนี่ยยาตนาเจ้าเส้นยันบ่เนาะจนเราก็ยังชีวิตเส้นกูบ่เนาะเมียนมาจะไม่เพียงยังชาคุยอยู่แล้วบ่เนาะเมียนมาจะไม่เพียงสุดาก็ในงานจ้าได้วิญญาณมีชีวิตบ่
เนี่ยมาปีมาชิดแต่ตั้งแต่เรื่องลูกงานที่ช่วยที่ลูกงานช่วยที่สุดาก็ไปดีบุบุรีบ่เนาะเสียงยันที่เสียงมีทุกคนบุญลูกบุญจันทร์นี่บ่เนาะยาชีอ๋องสุดเลยเจ็บเจ็บไปเลยที่จำเนี่ยยันนะยังเปียบไว้กูมันเดลีนี่วิโรยังคงก็จำเนี่ยลูกงานเช่นเดียร์ลายยังจิ้วเวียนอยู่ในวิเสียงในงานก็จำเนี่ยลูกงานเช่นเดียร์ช่วยเลยลายยังลีลาหมู่ลูกสินีไปเลย มีกินน้ำอยู่มาประมาณสองเจนจิมบาร์เลยจำเนี่ยยังไม่เอาไว้มาซีดีซีน่ะซีดีเจ้าซีนี่กูยังไว้เป็นตัวคุยไปได้ประมาณเลยก็เช่นปีนี้ก็จำเนี่ยลงงานเช่นเดียวกันเลยวิพันธ์นี่จะว่าเลยนั่นเท่าสักคนคุณเนี่ยจำเนี่ยอุบลมูจันเปลี่ยนเส้นไปยี่จูบันเลยเลยก็เช่นมีร่างกงเรียบปฏิอุกษาเก้าตาแอมกงลากระโหลกคู่ลุ่มตรงตาบาร์เลย
ที่ตัวสีเนี่ยผิวแบบว่าเนี่ยยังไงเนี่ยยังไงเนี่ยแต่บางว่าก็ถ้าเราติดตามก็จะดูเช่นนี้อันนี้ที่ด้านการโจทย์ว่าสีอะไรก็เป็นมาที่ที่เส้นวายเนี่ยเป็นคนเดียวเนี่ยลูกเดียวจะรู้ว่าอะไรเนี่ยจะต้องติดตามนะอันนี้เนี่ยเจ้าสีนี่ยังจะมุ่งไปมาวิบากมุ่งดีสิเนี่ยแม่แต่หาปรมาจิตแล้วทราบอยู่มุ่งคือลูกอุลักษณ์ลีลาอ่างก็เปลี่ยวไปเลย
ดีดีแต่มาดูอุตส่าห์เนี่ยวิปริตอะไรหรอมาที่อาบูสอะไรเจ้าเป็นไม่เลยคุณอาจารย์เจ้าเนี่ยติงอะไรปาร์ตี้ชีตีกันเนี่ยปัดฟ้าอุตส่าห์เชื่อแล้วก็หลังจากนี้สุดที่เจ้าโน้ตที่เนี่ยนั่นเนี่ยเจ้าโน้ตลูกจ้าได้พิจารณาก็ชิมีเนี่ยพากันดีแต่ฮะก็ว่าผู้ที่เจ้าเส้นสีก็ทวีสีได้ดีได้ลูกพิบิ้มเจ้าเส้นสีก็ไม่ใช่เจ้ากับว่าตั้งเว้นเจ้ามีเทียมมาทุลุ่นนั่นยินดูบีเจ้าเส้นเนี่ยพิลล์ได้ปุ๊บ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ပင်လားဒေ့ရှ်နိုင်ငံကိုတိမ်းရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တောတောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်တွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးပြင်းမြောက်ရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်ချီဆိုင်တိုင်းသားသတင်းတော့တွေစူးစီးတင်ဆက်တဲ့တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရယ်ရှင်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံထဲမှာတန်တမာလုပ်ငန်းကိုဘန်းပြပြီးထောက်လှမ်းရေးလုပ်နေတဲ့ရုရှားနိုင်ငံသား48ယောက်ကိုဧပြီလ2ရက်နေ့နောက်ဆုံးထားပြီးနိုင်ငံကနေထွက်ခွာသွားဖို့အမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စု၄ရက်အခြေစိုက်စခန်းနဲ့အမေရိကန်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Boeing တို့နဲ့နှီးတဲ့ Washington ပြည်နယ်စီးရဲတော်မှာရှိတဲ့ရုရှားကောင်စစ်ရုံးကိုပါပိတ်ခိုင်းခဲ့တာပါဒါဟာရုရှားတရှူဟောင်းဆာဂေ့စ်ခရပိုနဲ့တမိဖြစ်သူယူလီယာတို့ကိုစစ်တုံးအဆင့်အာယုံကြောထိခိုက်စေတဲ့လက်နက်သုံးပြီးဗြိတိရှ်မြေပေါ်မှာရုရှားကတိုက်ခိုက်ခဲ့တာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်တဲ့အနေနဲ့လှုံ့ဆော်ခဲ့တာပါဆေးရုံတင်ထားရတဲ့ဒီနှစ်ယောက်ဟာအခုထိအခြေအနေဆိုးနေစေဖြစ်ပါတယ်တစ်ဆက်တည်းမှာပဲကုလသမဂ္ဂဌာနချုပ်နဲ့သဘောတူညီချက်အရနေထိုင်ခွင့်ပြုထားတဲ့ရပိုင်ခွင့်ကိုချိုးဖောက်ခဲ့တဲ့ကုလသမဂ္ဂဆိုင်းယားရုရှားအဖွဲ့ကထောင်လိုင်းအရာရှိ12ဦးကိုလည်းနိုင်ငံတွင်းကနေနှင်ထုတ်ဖို့အတွက်စတင်လှုံ့ဆော်ခဲ့ပါတယ်။အမေရိကန်နဲ့ဗြိတိန်အပြင်နောက်ထပ်နိုင်ငံပေါင်းအနည်းဆုံး24နိုင်ငံနဲ့နေတိုးစစ်မဟာမိတ်အဖွဲ့ချုပ်တို့ကပါရုရှားထောင်လိုင်းရေးစုစုပေါင်း150ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ထရီဇာမေကဒါဟာသမိုင်းမှာရုရှားထောင်လိုင်းရေးအရာရှိတွေတစုတဝေးတည်းအများဆုံးနှင်ထုတ်ခံရတာလို့ဆိုပါတယ်။အခုလိုအမေရိကန်ကရုရှားထောင်လိုင်းရေး60ကိုနှင်ထုတ်ပြီးကောင်စစ်ရုံးကိုပါပိတ်ခိုင်းခဲ့တာနဲ့ပတ်သက်ပြီးဒါဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးအဆင့်ကိုချိမ့်ချောက်မဲ့တရှိုးလုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုရုရှားကထောင်လိုင်းရေးလုံနိုင်စွမ်းနဲ့ညော့သွားမှာမို့အမေရိကန်နိုင်ငံအတွက်ပိုးပြီးလုံခြုံလာစေမယ်လို့အမေရိကန်အကြီးအကဲအရာရှိကြီးတူကသတင်းတောက်တွေကိုပြောပါတယ်။ဒ ဒီလိုလှုပ်ဆောင်မှုကနေရုရှားကိုသူ့လုပ်ရတဲ့အကျိုးဆက်တွေခံစားရမှာဖြစ်ကြောင်းအမေရိကန်နဲ့သူ့မဟာမိတ်တွေမိတ်ဆွေတွေကရှင်းလင်းစွာပြသခဲ့တာပါအမေရိကန်ကနေနှစ်ထုတ်ခဲ့တဲ့ရုရှားထောက်လှမ်းရေးအရောက်60%ကဆက်နေအောင်ဟာကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်ဖွဲ့တွေကဖြစ်ပါတယ်သူတို့ဟာအမေရိကန်နိုင်ငံထဲမှာနေထိုင်မှုအတွက်ရပိုင်ခွင့်ကိုချိုးဖောက်ခဲ့တယ်လို့ကုလ Lungjungego, Sanjan Tigas, the show Lungurin, Patanijang, Deja Togetalu, American Piran Sunet, Jamaru, Miss Mia Piagale, Russia, Mamankan, Luya, Lemakanjang, Pipia Tata, Piata Keja, Helule, Tamaji Hiliga, Piobari, Tamara Imuga Token, Jinja Jetemaro, Kabatalo, Matini, Russia, and Losaunija, Luya Drega. A who now so low ya ha, sit down a cent, Darulan at don't decade up, Sijo, Tamara in you, Bioquin, Sarah Sanders at your body. Dabbe, American Piron Supergani, Russian, a booby gown, a sassany two round boat, let rest on your foot, then she may be met, Daha, Russia, so I, Loya Bunza, Piao Mada, Piena Merule, Bioja Kibari.
Megan, so ya, the Bora, Munigo, Timbialo, Pibari.
သတင်းရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA အပေါ်မဟုတ်တာကိုအသိပေးပါရစေ။အခုထောက်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေပြီးတော့၉နိုင်ထိပြန်ပြီးထောက်လွှင့်ပေးမှာမို့လိုင်းတို့မီတာ၂၀ kHz ကိုတုံတုံ၅ရုပ်ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။တခါဒီညနေပိုင်းအတန်လွှင့်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ၆နာရီခွဲကနေ၇နာရီအထိလိုင်းတို့မီတာ၁၆၁၉နဲ့၂၅ရုပ်ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။အဲဒီမှာနောက်ဆုံးရကမ္ဘာသတင်းမြန်မာသတင်းတွေအပြင်သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။
အေဘရာလ၆ရက်တောက်ချာနေမနေ့ဖက်ဗီအိုအစီအစဉ်တွေအတွက်နောက်ဆုံးရထိုက်တန်းသတင်းတွေကိုကိုကြောကြောသိန်းကတက်တဲ့အချိန်ညပေးပါအောင်မရှင်။ဒီမနက်ညကနေဒီမှာစနေနေကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအကောက်အွယ်ပေးရင်းနဲ့လုံလောက်တဲ့လူသားစာနာမှုအကူအညီပေးရေးအာဆီယံဖွဲ့အပါအဝင်သက်ဆိုင်ရာနိုင်ငံတွေအားလုံးကလှုံ့ဆော်ကြဖို့အမေရိကန်ပြ
တယ်လီဖုန်းကနေတဆင့်လုပ်တဲ့ရှင်းလင်းပွဲတွင်အဲ့လိုတိုက်တွန်းသွားတာပါ။အင်္ဂါနေ့ကလုပ်တဲ့အမေရိကန်အာဆီယံဆွေးနွေးပွဲတွင်ရိုဟင်ဂျာချက်တဲကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာမာဖီကပြောပါတယ်။လူသားဆန္ဒမှုအကူအညီတွေပေးပို့တာမှာပုံပြီးတိုးတက်မှုရှိစေရေးတိတ်ကိုအကောက်အွယ်မဲ့နေတဲ့အထူးသဖြင့်ရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံနဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပေးရေးလှုံ့ဆော်မှုလိုရဲဆိုတာဆွေးနွေးပွဲမှာပေါ်ဝင်သူအများစုကသဘောတူခဲ့ကြတယ်လို့ဒုလက်ထောက်ဝန်ကြီးမာဖီကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒုလက်ထောက်ဝန်ကြီးကပြောပါတယ်။အမေရိကန်မက္ကဆီကိုနေဆက်ကိုပြည်တော်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်အစီအတွေ့အကြံအဖြစ်2000ကနေ4000အထိလွှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးနေမှာပြောပါတယ်။သမ္မတ CIF ဖွဲ့စွမ်းလျင်ပေါ်မှာတရင်တော်တွေကိုအဲ့လိုပြောတာပါ။သူ့အစိုးရဖွဲ့ရဲ့အဆိုအဖြစ်တရားမဝင်နေဆက်ထက်ကြုံမှုစူးစမ်းတဲ့အစီအတွေ့တိုးလာတာကိုတားဆီးဖို့နေဆက်တိုင်းစောက်ပြီးတဲ့အထိတပ်ဖွဲ့တွေကိုအဲ့ဒီမှာချထားမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီနိုင်ငံမှာအာယွန်ဂျော့တီဓာတ်ရုပ်စိတ်နဲ့တိုက်ခိုက်ခံခဲ့ရတဲ့ရုရှားသရှူအောင်ရဲ့တမိဖြစ်သူကသူ့အတော်လေးပဲခက်မြန်မြန်နလန်ထူလာနေပြီလို့ပြောပါတယ်။လူငယ်တဲ့တရင်တစ်ပတ်ကျော်ကကျွန်မပြန်သတိရလာတာဖြစ်ပြီးအခုတော့နေစဉ်လိုအားပြန်ပြည်လာနေပြီဆိုတာဝမ်းမြောက်ဝမ်းသာပြောချင်ပါတယ်လို့ဗီဒီရှားရဲတပ်ဖွဲ့ကနေတဆင့်စာသာပရင်းထုတ်ပြန်ချက်ထဲမှာယူလိုက်ယာစကရစ်ဘာကပြောထားပါတယ်။သူရဲ့ဖခင်ဖြစ်သူအသက်66နှစ်အရွယ်စာဂေးစကရစ်ဘာကတော့စိုးရင်ရတဲ့အနေအထားနဲ့ဗီဒီရှားစိတ်ယုံတစ်ခုမှဆက်ပြီးကုသမှုခံယူနေရတော့မှာပဲ။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်ထပ်ပြီးပြောဆိုထားပေမဲ့လည်းမဟာဗျူဟာရဒါမှမဟုတ်အမေရိကန်မူဝါဒအရဆီးရီးယားနဲ့ပတ်သက်ပြီးအပြောင်းအလဲရှိမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကတော့အခိုင်အမာပြောဆိုပါတယ်ခင်ဗျာ
။ဧပြီလ6ရက်တောက်ချာနေ့မနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါရှင်။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေ။ကျွန်မဆုမြတ်ပါပါရှင
်。 This program has come to you from the Voice of America, Washington.